သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြတ်နိုင်ငံရဲ့ခရီးငယ်တွေကိုစောင့်ရှောက်ကြည့်ရှုတဲ့နေရာမှာဩစတြေးလျဟာဖွံ့ဖြိုးပြီးနိုင်ငံတွေဖြစ်တဲ့ OECD ထဲမှာနောက်မှကျန်ရင်နေပါရင်ဒါကယခုနှစ် Global Child Report အစီရင်ခံစာအရဖြစ်ပြီးဒီအစီရင်ခံစာကကမ္ဘာခရီးငယ်များရဲ့အခြေအနေကိုကြည့်ပြီးသူတို့ရဲ့ခရီးဘဝကိုလူယူသွားနိုင်တဲ့အကြောင်းချက်တွေကိုစမ်းစစ်ထားတာဖြစ်ပါတယ်သူတို့ဟာလူအဖွဲ့အစည်းရဲ့အားနည်းချက်အရှိဆုံးသူများဖြစ်တော်တဲ့ခရီးငယ်များကိုကြီးစုစောင့်ရှောက်တာနဲ့ပတ်သက်လာရင်နိုင်ငံတော်များများကနောက်ကျကျန်ရစ်နေတယ်လို့ဆိုပါတယ်။ကမ္ဘာမှာနံပါတ်15နေရာမှာသာရှိတဲ့ဩစတြေးလျဟာလည်းတိတ်အခြေအနေတော့မကောင်းပါဘူး။ဩစတြေးလျတွေအနေနဲ့ဒီလိုအဆင့်ရောက်နေတာနဲ့ပတ်သက်လို့စိတ်ပြတ်သင့်တယ်လို့ Save the Children Australia ရဲ့ CEO Paul Ronald ကပြောပါတယ်။
I think actually many Australians would be disappointed with that outcome and actually be hoping for a much better prospect for our children. Australia is one of the wealthiest countries in the world. We have a great environment. We have a well-functioning democracy. All the sorts of institutions are in place for our children to do very well. But actually, we've been stuck at around 15 now for many, many years. I think that's fundamentally due to our inability to tackle
Australian Tom Yamya ga DP yala ne patet lo de ge ran saip pye mi me lo chano tin ma de chano ro khle ngi rui twet de ge ran ma po mo kaung ne she ye ko myo lin tin ma de ka ba ma Australia ha a chan ta song naingan ta naingan phit pi chano ro ma a lon kaung mon ne tabawa pa win chin shi ba de chano ro ma a lou kaung swa lou ni de democracy snit shi ba de ကျွန်တော်တို့မှာကလေးတွေကောင်းမွန်စွာရှိဖို့အဖွဲ့အစည်းအမျိုးမျိုးတွေရှိနေပါတယ်။ဒါပေမဲ့တကယ်တမ်းမှာနှစ်ပေါင်းတော်များစွာအဖွဲ့15ခုလောက်မှာကျွန်တော်တို့တင့်နေပါတယ်။ကျွန်တော်အထင်ရဒါကအခြေခံအားဖြင့်အမြင့်တွယ်နေတဲ့စင်ရညံဖြစ်မှုကြောင့်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။ယခုနောက်ဆုံး Save the Children ဖွဲ့ရဲ့ကဘာတဝမ်းကလေးဘဝအစီရင်ခံစာကတွေ့ရတာကလွန်ခဲ့တဲ့နှစ်20အတွင်းမှာအနေငယ်တိုးတက်ကောင်းမွန်လာတော့လေဩစတြေးလျရဲ့ဆယ်ကျော်သက်ကိုဝင်ရှိတဲ့နှုန်းကဆက်လက်လို့မြင့်မားနေတယ်လို့ဆိုပါတယ်ဩစတြေးလျထားနေတိုင်းသားများရဲ့ကလေးများငယ်စဉ်ဘဝမှာသေဆုံးဖို့ကနှဆရှိနေပြီးထားနေတိုင်းသားမဟုတ်တဲ့ကလေးတွေထက်ဆက်လက်လို့ကြောင်းတက်တဲ့နှုန်းကတိတိသားသားနှိမ့်ချနေစေလို့ဆိုပါတယ်ထာနေတိုင်းသားနဲ့ထာနေတိုင်းသားမဟုတ်တဲ့ကလေးတွေကြားမှာကွာဟမှုရဲ့အဓိကအရင်းမြစ်ပြဿနာကိုအာဏာပိုင်များကဥဆောင်ဆောင်ရွက်မှုကင်းမဲ့နေတာကိုအပြစ်တင်ရမယ်လို့ထာနေတိုင်းသားများရဲ့ခွင့်ရေးကိုရှေ့ဆောင်လုပ်ပေးနေတဲ့ MST International ကဂျိုးကလကဆိုပါတယ
် What we're saying is that Australian governments act too late. They're reactive, they're not proactive. They don't have positive plans for indigenous children.What they should be doing is addressing education and health factors really early.
Australian soil ရဲ့ယူဆောင်ရွက်မှုကတိတ်နောက်ကျနေတာကိုကျွန်တော်တို့မြင်တွေ့နေရတာပါ။သူတို့ကချိုးတင်တုံ့ပြန်မှုမရှိဘဲဖြစ်လာမှသာတုံ့ပြန်တာမျိုးပါ။ဌာနေတိုင်းသားကလေးတွေအတွက်သူတို့မှာသေချာရည်ရတဲ့အစီအစဉ်မရှိပါဘူး။သူတို့ဘာလို့တင်လဲဆိုရင်တကယ်တမ်းစောစည်းစွာပညာရေးနဲ့ကျန်းမာရေးတို့ကိုကင်တွယ်တင်ပါတယ်။ဒီစင်ခန်းစားကတွေ့ရှိရတာကတော့ကဘာလိုက်2000ခုနှစ်ထဲကနိုင်ငံ186နိုင်ငံမှာ183နိုင်ငံကကလေးတွေရဲ့အခြေအနေကကောင်းမွန်လာတာကိုတွေ့ရတယ်လို့ဆိုပါတယ်ကလေးတွေကိုအကာအကွယ်ပေးတာနဲ့စီစဉ်ပေးတဲ့နေရာမှာစင်ကာပူကနံပါတ်1အဆင့်မှာရှိပြီးဆွီဒင်ဖင်လန်နော်ဝေးနဲ့စလိုဗီးနီးယားတို့ကနောက်ကနေပါလာပါတယ်ဒီဇာရဲ့နောက်တစ်ဖက်မှာတော့တောင်ဆူဒန်ကနံပါတ်182မှာရှိပြီးမာလီ၊ချက်၊နိုင်ဂျာနဲ့အာဖရိကန်အလဲပိုင်းရီပပ်ဘလစ်နိုင်ငံတို့ကတိုးတက်ကောင်းမွန်ဖို့အရန်လိုနေတဲ့နိုင်ငံတွေထဲမှာပါဝင်နေပါတယ်။ယ ယခုနှစ်မှာခလေးပေါင်းတန်690ဟာခလေးငယ်တွေကိုအိမ်အောင်ပြုတာငယ်ရွယ်စဉ်ကိုဝင်ရှိတာပညာရေးမှာခြံသက်ထားခံရတာအာဟာရချိုးတက်တာနဲ့အကျန်းဖက်တပ်ဖြတ်ခံရတာတို့ကြောင့်ခလေးငယ်တွေရဲ့သဘောတဘာဝကိုလူယူခံနေရပါတယ်ဆက်လက်ဖြစ်ပေါ်နေတဲ့ပဋိပက္ခတွေကအဓိကစိုးရင်စရာလို့ပေါ်ရော်နယ်ကဆိုပါတယ
် That's one of the few statistics where we've seen a decrease in the well-being of children. More children than ever before are impacted by conflict. Nearly one in five of the world's children are now living in a conflict zone. And that's a higher number than we've ever seen before.
ခရင်ရဲ့ရေဘောတာယာဝါပြောရေးကျဆင်းလာတဲ့ကိင္ကနအချက်လက်တချို့ရဲ့ဒစိတ်တပိုင်းကိုကျွန်တော်တို့မြင်နေရတာပါပဋိပက္ခတွေကြောင့်ယခင်ထက်ပုံမူလို့တည့်ရောက်မှုရှိနေပါလေကဘာမှာကလေး9ယောက်မှာတယောက်နီးပါးကပဋိပက္ခဖြစ်နေတဲ့ဒေသတွေမှာအခုနေနေရပါလေဒါကကျွန်တော်တို့တစ်ခါမှမမြင်တွေ့ခဲ့ရတဲ့အရေးတွက်ထက်ပုံမြင်မှလာနေတာကိုတွေ့နေရတာဖြစ်ပါလေဒီကြားထဲကတိုးတက်လာမှုတချို့ကိုကြိုးစိုးတက်ခံရမှာပါယခုအချိန်ခါမှာမွေးဖွားတဲ့ကလေးတွေဟာကျန်းမာပညာတက်အကာအကွယ်ရပြီးကြီးပြင်းလာဖို့ကယခင်ကားထက်ပုံမို့လို့အခွင့်အမ်းတွေရှိနေပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း20ခန်းနဲ့နှိုင်းရှင်ရင်နှစ်စဉ်ကလေးငယ်တည်ဆုံမှုဟာ 4.4 သန်းပုံမို့နည်းသွားပြီးကျောင်းတက်တဲ့ကလေးတွေကသန်း130ပုံမို့မြင့်တက်လာနေပြီးကလေးလှုပ်သားတွေက94သန်းပုံမို့လျော့နေလာတယ်လို့ဆိုပါတယ်။တော်ရရှိများခင်ဗျာဩစတြေးလျလိုနိုင်ငံမှာတောင်ကလေးငယ်များကိုကောင်းမွန်စွာပညာသင်ကြားစောင့်ရှောက်မှုပေးနေတဲ့နေရာမှာလူအချက်တွေအများကြီးရှိနေသေးတဲ့အတွက်မြန်မာနိုင်ငံကကလေးတွေအတွက်ကိုတော့စဉ်းစားဖို့တောင်ကြောက်နေရပါကြောင်းပြောဆိုရင် SBS သတင်းဌာနကမီရှယ်ရီမာရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
sbs.com.au/bemisgo ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင
်။ SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ